American Whiskey တင်သွင်းမှုကို EU ဥရောပသမဂ္ဂနိုင်ငံတွေကအခွန်50ရာခိုင်နှုန်းကောက်ခံတာဟာအတော့ကိုဆိုးရတယ်လို့ပြောပြီး EU ကလည်း Wine, Champagne နဲ့တခြားမြန်မာကားတွေတင်သွင်းမှုကိုအခွန်200ရာခိုင်နှုန်းကောက်မှာဖြစ်ကြောင်းမရလန်သမ္မတဒေါ်နယ်ထရမ့်ကကြေကြေပြေးနေမှာချိန်ချောက်လိုက်ပါတယ်။ EU ရဲ့အခွန်အခောက်ဌာနတာဝန်ရှိသူတွေဟာကမ္ဘာပေါ်မှာရန်အလိုဆုံးနဲ့ရိုင်းဆိုင်ဆုံးအာဏာပိုင်တွေရဲ့ပါဝင်ချောင်းနဲ့သူတို့ရဲ့အဓိကရည်ရွယ်ချက်က American ကိုစီးပွားရေးအသာစီးရဖို့ဖြစ်ကြောင်းသမ္မတထရမ့်က Truth Social Media မှာရေးပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးသမ္မတအင်ဂျူသတင်းစာရှင်းလင်းပွဲမှာသတင်းတောက်တွေကမင်းညာရမှာတော့ထရမ့်ကအမေရိကန်ကနှစ်ပေါင်းများစွာဆုံးရှုံးခဲ့ရတာဖြစ်ပြီးအခုအဆုံးမခံနိုင်တော့ကြောင်းနဲ့အလူမီနီယံဖြစ်စေတန်မဏိဖြစ်စေကားပဲဖြစ်စေအခွန်ကောက်မဲ့ကိစ္စကိုပြန်ပြီးမပြန်ဘူးလို့လည်းပြောပါတယ်။သမ္မတထရမ့်ဟာပြီးခဲ့တဲ့လတည်းမှာမက္ဆီကိုကနေဒါတရုတ်နဲ့ EU လိုအမေရိကန်ရဲ့အကြီးဆုံးကုန်သွယ်ဘက်တွေနဲ့အခွန်အပြန်အလှန်ကောက်ပြီးအခွန်ဆစ်ချင်းနေတာပါ။ဒါအမေရိကန်နိုင်ငံနဲ့အထူးသဖြင့်ဆန်တနာလိုမူရစ်ဆေးတွေမက္ဆီကိုနဲ့ကနေဒါဘက်ကဝင်နေလာတာကြောင့်ဖြစ်ကြောင်းနဲ့တခြားနိုင်ငံတွေမှာဖွင့်ထားတဲ့စက်မှုထုတ်ကုန်လုပ်ငန်းတွေအကုန်ပိတ်ပြီးအမေရိကန်မှာလောက်ဖွင့်အောင်လုပ်တာဖြစ်တဲ့အတွက်အမေရိကန်မှာလောက်ကန်တွေပိုးပြီးဖန်တီးနိုင်မယ်လို့လည်းပြောပါတယ်။